အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီတွေကပြည်ထောင်စုလွှတ်တော်အမတ်၄ယောက်နဲ့ပါတီတွေကအထောက်ခံထားရတဲ့ပြည်သူ့လွှတ်တော်အမတ်ဦးသိန်းညွန့်တို့က NDF ပါတီဆက်လက်ရည်တည်မှုအပေါ်ရွေးကောက်ပွဲကော်မရှင်ကနေစင်ခေါ်ဖို့စီစဉ်နေကြပါတယ်။ရွေးကောက်ပွဲမှာစုစုပေါင်းအမတ်နေရာ16နေရာနိုင်ရထားတဲ့ NDF ပါတီကနေသူတို့အုပ်စုက NDF ပါတီတင်ငန်းချုံမြို့နယ်ခြေစိုက်အဖွဲ့အဖြစ်ရည်တည်ဖို့ခွဲထွက်လိုက်ကြတာဖြစ်ပါတယ်။လက်ရှိ NDF ခေါင်းဆောင်တဦးကတော့ဒါဟာ NDF ပါတီကွဲတာမဟုတ်ဘူးလို့အခိုင်အမာညင်းပါတယ်ဒီအကြောင်းကိုကိုကျော်ကျော်သိန်းကဘင်ကောက်ကနေစုံစမ်းထားတာမဟုတ်လို့အဖြစ်အဆုံဆက်ပြောပြပါလိမ့်မယ်ရှင
် NDF ပါတီကနေတင်ငန်းကျွန်းမြို့နယ်အခြေစိုက်အဖွဲ့အဖြစ်ခွဲထွက်သူတွေကိုဦးဆောင်တာကတော့တင်ငန်းကျွန်းမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ဖြစ်ပါတယ်လွတ်တော်အစည်းအဝေးတွေမစခင်ကတည်းက NDF ပါတီခေါင်းဆောင်တွေအကြားမပြေမလည်ဖြစ်တဲ့သတင်းတွေထွက်နေခဲ့ပြီးတဲ့နောက်အခုအခါမှာတော့တရားဝင်ခွဲထွက်လိုက်ကြတာပါအီဘီလာနီယန်နေကမဲဆန္ဒရှင်လူလူနဲ့တွေ့ဆုံစဉ်မှာဒီကိစ္စကိုကြေညာခဲ့တာဖြစ်ပြီး NDF ပါတီနှစ်ချမ်းကွဲသွားပြီလို့ဦးသိန်းညွန့်ကသုံးနှုန်းပြောဆိုခဲ့ပါတယ်
။အမျိုးသားဒီမိုကရေစီအားစုပါတီကိုစွေငင်းဥဆောင်တဲ့ခိုင်းသားတွေနဲ့ဒီကျွန်တော်ဥဆောင်တဲ့အမျိုးသားဒီမိုကရေစီအားစုတင်ငန်းညွန့်အခြေစိုက်အဖွဲ့ပေါ့နော်။နှစ်ချမ်းကွဲသွားပြီဆိုတာကျွန်တော်အဲ့ဒီနေ့တွေကကြေညာခဲ့ပါပဲ။ဆက်ဆက်ပြီးတော့ကော်မရှင်ကိုသူ့ရဲ့တရားမှုမဝင်မှုနောက်ဖွဲ့စည်းတာမှုအခြေအနေတွေနောက်ကျွန်တော်တွေနှစ်နွေပါလေအတင်လာတဲ့နိုင်ငံရေးပါတီမဟုတ်တဲ့ဥရေပုံမှန်24ခါဝေးရဆောင်ရွက်ပေးဖို့အစီအစဉ်တွေကိုကော်မရှင်ကိုကျွန်တော်ဆက်လက်တင်ပြပါမယ်
။ဦးသိန်းညို့ဟာဥက္ကမောင်ဆွေဒေါက်တာတန်းကြီးတို့နဲ့အတူအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေခွဲထွက်ပြီး NDF ပါတီကိုစတင်တည်ထောင်ခဲ့သူတွေထဲမှာတဦးအပါဝင်ဖြစ်ပါတယ်ရုပ်ောက်ပွဲတွေမတိုင်ခင်မှာပါတီရံမုံငွေဆန်ရကိစ္စတွေပေါ်ဦးသိန်းညွန့်ကမကြေမလည်ဖြစ်ပြီးပြောဆိုတာတွေရှိခဲ့ပြီးတဲ့နောက်ရုပ်ောက်ပွဲအပြီးနိုဝင်ဘာလ18ရက်နေ့မှာသူ့ကိုပါတီကနေထုတ်ပယ်ပစ်ခဲ့ပါတယ်။အခုလို့ပါတီကထုတ်ထားတဲ့လူတယောက်ကဦးဆောင်ပြီးအမတ်တချို့ခွဲထွက်တဲ့ပေါ်သူတို့အနေနဲ့ပြောစရာသိမ့်မရှိတော့ပဲပါတီနှစ်ချမ်းကွဲတာမဟုတ်ဘူးလို့ NDF ခေါင်းဆောင်တူဦးဖြစ်တဲ့ဥက္ကမောင်ဆွေကအခိုင်အမာပြောခဲ့တယ်လို့ကွဲပြီလို့ပြောကြတာတွေကိုလည်းအပြစ်တင်ခဲ့ပါတယ်
။ဒီဟာကိုကျွန်တော်ချင်းစရာမရှိတော့ပါဘူး။အဲ့ဒီကနှချမ်းကွဲစရာအကြောင်းလည်းမရှိဘူးထုတ်ထားတဲ့ကုသိန်းညုံကသူ့အလိုလှုပ်ရှင်ရလှုပ်တာကို NDF နှချမ်းကွဲတယ်ပြောလို့ရှိရင်မှန်မလားဆိုတာစဉ်းစားဖို့လိုပါတယ် NDF ကထွက်လာတော့ကတော့အစအမလေးတွေထွက်သွားပါတယ်အပဲ့ရွေးတွေကျသွားပါတယ်ပြောလို့အခုကျတော့ကိုထုတ်ထားတဲ့သူကခေါင်းဆောင်နဲ့မအောင်ထွက်သွားတာကိုတော့ NDF နှချမ်းကွဲပြီဆိုတာနိုင်ငံရေးယုတ်တိမကြပါဘူးဟဲ့အဲ့ဒီမီဒီယာတွေကဖွားနေသလားလို့တော့ကျွန်တော်တို့ကတန်တရားရှိနေပြီလို့ကျွန်တော်ပြောချင်ပါ
ဦးသိန်းညွန့်ဦးဆောင်ပြီးခွဲထွက်သွားတဲ့ထဲမှာပါတဲ့တခြားလူတော်ကိုယ်စားလှယ်တွေကတော့ဦးဖုံးမြင့်အောင်ဦးကျော်ဒေါ်ဆန်းဆန်းမြင့်နဲ့ဦးကြည်မြင့်တို့ဖြစ်ကြပါတယ်။ NDF ပါတီကိုတင်ငန်းညွန့်နဲ့အခြေစိုက်ပြီးဆောင်ရွက်နေတဲ့အကြောင်းလာမယ့်သတင်းပတ်အတွင်းရွေးကောက်ပွဲကော်မရှင်ကိုအကြောင်းကြားမှာဖြစ်ပြီးတော့ကော်မရှင်ကသူ့ရဲ့လုံပိုင်ခွင့်တွေကနေအဆုံးဖြတ်ပေးရမှာဖြစ်တယ်လို့ဦးသိန်းညွန့်ကဆိုပါတယ်
။နိုင်ငံရေးပါတီမဟုတ်တဲ့ဥပဒေ24ခါခွေရာကော်မရှင်ကဒီပါတီနဲ့ပတ်သက်ပြီးတော့လိုအပ်သလိုစုံစမ်းစစ်ဆေးပြီးတော့နော်သူ့ဥပဒေအရပေးထားတဲ့နော်လုံပိုင်ခွင့်တွေကိုသူစစ်သုံးနိုင်ပါလေကော်မရှင်ကအဲ့ဒီလုံပိုင်ခွင့်တွေစစ်သုံးလာဖို့အတွက်လည်းကျွန်တော်အခုလို့ NDF ပါတီကိုနော်နှချားခွဲပြရခြင်းဖြစ်ပါလေ
အခုလိုမျိုးပင်မပါတီကနေခွဲထွက်ပြီးမြို့နယ်အခြေစိုက်အဖွဲ့တစ်ခုဖြစ်ရည်တည်တာဟာကော်မရှင်ဥပဒေနဲ့မကိုက်ညီဘူးလို့ဦးခမောင်ဆွေကဆိုပြီးအခုကတော့ကော်မရှင်ရဲ့ဆုတ်ဖြတ်ချက်ကပဲအဓိကဖြစ်သွားပြီလို့သူကလည်းပြောပါလေ
ပါတီတွေမှာအဲ့လိုအဆင်မပြေတာတွေရှိတော့ရှိတတ်ပါလေဆိုတော့လေပဲကော်မရှင်ကနေပြီးတော့ဒါကိုဘယ်လိုအရေးယူဆောင်ရမလဲဒါကော်မရှင်ကအပိုင်းဖြစ်သွားပြီဗျဦးသိန်းညွန့်တို့လုပ်နေတာကမြို့နယ်ပါတီအဖြစ်ထောင်မင်းဆိုတဲ့ခါကျတော့ကဒါကကော်မရှင်ဥရနေတယ်မကန့်ညီဘူးဖြစ်နေတော့သူတို့ကော်မရှင်ကိုမေးတာလည်းပိုကောင်းပါလိမ့်မယ်ကျွန်တော်တို့အဖြစ်ကတော့ကဝေဖန်စရာမရှိပါဘူးဦးသိန်းညွန့်ကသူလုပ်ချင်တာလုပ်နေတာခင်ဗျားတို့အားလုံးအသိပဲလေကျွန်တော်ဒီပေါ်လိုက်ပြီးတော့ကျွန်တော်ကဆန်းစင်ရကြွေးဝေးလိုက်ပြီးတော့မရှင်းရင်တော့ပါဘူးဗျာ
2020ပြည်နှစ်ရွေးကောက်ပွဲဝင်မှုထူထောင်ခဲ့ကြတဲ့ပါတီတွေထဲမှာ NDF ပါတီဟာ NLD ခွဲထွက်ခေါင်းဆောင်တချို့ထူထောင်တဲ့ပါတီဖြစ်တာကြောင့်လူအများစိတ်ဝင်စားမှုအရာဆုံးပါတီဖြစ်ပါတယ်။2020ပြည်နှစ်ရွေးကောက်ပွဲမှာနေရာအသီးသီးအမတ်အရေအတွက်စုစုပေါင်း16နေရာနိုင်ရခဲ့ပြီးအဲ့ဒီအထက်ကနေအခု5ဦးခွဲထွက်သွားတာဖြစ်ပါတယ်။ NLD ကသာနိုင်ငံရေးပါတီတစ်ခုအဖြစ်မှတ်ပုံပြန်တင်ပြီးရွေးကောက်ပွဲဝင်မယ်ဆိုရင် NLD နဲ့ပြန်ပူးပေါင်းမယ်လို့ဦးသိန်းညွန့်ကဆိုပါတယ်။ NLD အထွေထွေတွင်ရေးမှူးချုပ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ကလည်းNDF ပါတီနဲ့ပတ်သက်လို့ကြားရတဲ့သတင်းတွေပေါ်စိတ်ဝင်စားရှိနေပြီးသူတို့နောက်ဆုံးတွေ့ဆုံခဲ့ကြစီမှာမေးမြန်းခဲ့တာတွေရှိတယ်လို့ဥက္ကမောင်ဆွေကပြောခဲ့ပူပါတယ်ခင်ဗျာ။